တဲ့ရက်ပိုင်းကကျင်းပတဲ့ပြည်တော်စုညီညွတ်ရေးဆွေးနွေးမှုဘူးတွဲကော်မတီ UPD JC ကနေထူးခြားတဲ့ဆုံးဖြတ်ချက်တစ်ခုချနိုင်ခဲ့ပါတယ်။အဲ့ဒါကတော့ပြည်နယ်တွေအားလုံးကိုယ်ပိုင်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲခွင့်ရရှိရေးသဘောတူခဲ့ကြတာပါ။မြန်မာနိုင်ငံမှာ1948ခုနှစ်လွတ်လပ်ရေးရပြီးနောက်ပိုင်းအစိုးရအဆက်ဆက်ကိုတိုင်းရင်းသားအားလုံးလိုလိုကလက်နက်ဆွဲကင်ပုံကန်တိုက်ခိုက်ခဲ့ကြပါတယ်။အကြောင်းကတော့ဒန်းလူရေးကိုယ်ပိုင်ပြဋ္ဌာန်းခွင့်နဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရဖို့အတွက်ပါ။ခေတ်ဆက်ဆက်မြန်မာနိုင်ငံကိုအုပ်ချုပ်ခဲ့တဲ့အစိုးရတွေဟာကိုယ်ပိုင်ပြဋ္ဌာန်းခွင့်နဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုပေးဖို့ဝေးလို့ဖက်ဒရယ်ပြည်တော်စုဆိုတဲ့စကားလုံးကိုတော့လက်ခံခဲ့တာမဟုတ်ပါဘူး။ပြီးခဲ့တဲ့သမရဦးသိန်းစင်အစိုးရလက်ထက်ရောက်မှသာဖက်ဒရယ်ပြည်တော်စုတည်ဆောက်မယ်ဆိုတဲ့စကားပြောဆိုလာပါတယ်။အခု NLD အစိုးရလက်ထက်မှာဆက်ပြီးအကောင့်ထဲပေါ်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာတော့ကိုယ်ပိုင်ပြဋ္ဌာန်းခွင့်လို့ပြောနိုင်တဲ့ပြည်နယ်တိုင်းကိုယ်ပိုင်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲပြဋ္ဌာန်းခွင့်သဘောတူညီချက်ရခဲ့ခြင်းပါပဲ။ပြည်နယ်တွေရဲ့ကိုယ်ပိုင်ဖွဲ့စည်းပုံဟာတိုင်းသားဒဏ်ရီအတွက်ဘလောက်အရေးပါသလဲ။အခုဒီဆွေးနွေးမှုရလဟာတကယ်တိုးတက်မှုတစ်ခုလားဆိုတာကုတ္တပတ်ဆွေးနွေးတင်ပြသွားပါမယ်
။ကျင်းပခဲ့တဲ့ UPDJC ဆွေးနွေးပွဲမှာနိုင်ငံရေးကဏ္ဍအောက်ကအမျိုးသားတန်းတူရေးကိုပိုင်ပြဋ္ဌာန်းခွင့်အခွင့်အရေးဖက်ဒရယ်ပြည်ထောင်စုမှုပါတီစုံဒီမိုကရေစီစနစ်ကျင့်သုံးရေးစတဲ့အချက်ခုနှစ်ချက်ဆွေးနွေးခဲ့ကြပါတယ်။အဲ့ဒီအထက်ကမှဘာသာရေးနဲ့နိုင်ငံရေးရောရှက်တဲ့ကိစ္စကလွဲပြီးကြံကောင်းစဉ်အားလုံးကိုသဘောတူညီချက်ရခဲ့ကြရမှာတီနယ်ရီအနေနဲ့ကိုပိုင်ဖွဲ့စည်းပုံခြေခံဥပဒေရေးဆွဲရေးဆိုတာလည်းပါဝင်လာတာပါ။လက်ရှိ2008ဖွဲ့စည်းပုံခြေခံဥပဒေမှာတော့တီနယ်ရီဟာဖွဲ့စည်းပုံပြဋ္ဌာန်းချက်နောက်ဆက်တွဲဇယားနှစ်ပါကိစ္စရပ်တွေကိုသက်ဆိုင်ရာလွှတ်တော်အသီးသီးကနေဥပဒေရေးဆွဲပြဋ္ဌာန်းနိုင်ပေမယ့်ကိုပိုင်ဖွဲ့စည်းပုံရေးဆွဲအသုံးပြုနိုင်ရေးကိစ္စကိုတော့ဖော်ပြထားခြင်းမရှိပါဘူး။ဒါ့အပြင်ဇယားနှစ်မှာခွင့်ပြုထားတဲ့အချက်တွေကလည်းနည်းနေတဲ့အတွက်တည်နယ်နဲ့တိုင်းတွေအနေနဲ့လုတ်ပိုင်ခွင့်နည်းနည်းလေးပဲရှိတယ်လို့ဆိုရမှာပါ။အခုသဘောတူလိုက်တဲ့အချက်မှာတည်နယ်တွေအနေနဲ့ကိုပိုင်ဖွဲ့စည်းပုံခြေကံဥပဒေရေးဆွဲနိုင်တယ်ဆိုပေမယ့်တည်ထောင်စုဖွဲ့စည်းပုံခြေကံဥပဒေဘောင်တဲကပဲရေးဆွဲရမယ်အပြင်တီထောင်စုဖွဲ့စည်းပုံခြေခံဥပဒေကခွင့်ပြုသလောက်ကိုပဲပြဋ္ဌာန်းလို့ရမှာပါ။ဒါ့အပြင်အဲ့ဒီရေးဆွဲထားတဲ့ပြည်နယ်ဖွဲ့စည်းပုံခြေခံဥပဒေဟာတီထောင်စုဖွဲ့စည်းပုံခြေခံဥပဒေနဲ့ကိုက်ညီမကိုက်ညီအငင်းပွားခဲ့ရင်တီထောင်စုအစင်းကဆုံးဖြတ်တဲ့ဆုံးဖြတ်ချက်ကိုနာခံရမယ်လို့လည်းဖော်ပြထားပါတယ်
။လောလောဆယ်မြန်မာနိုင်ငံမှာတိုင်းနယ်ပြည်နယ်14ခုရှိတဲ့အနေနဲ့2015ရွေးကောက်ပွဲမှာအနိုင်ရထားတဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကတိုင်းနယ်ပြည်နယ်12ခုရဲ့လွှတ်တော်တွေမှာအမတ်အများစုနေရာရပြီးလွှမ်းမိုးထားတာတွေ့ရပါတယ်။ရခိုင်ပြည်နယ်လွှတ်တော်မှာတော့ရခိုင်မျိုးသားပါတီကအမတ်နေရာအများစုနဲ့လွှမ်းမိုးထားပြီးရှမ်းပြည်နယ်လွှတ်တော်မှာတော့ပြည်ခိုင်မျိုးပါတီနဲ့တပ်မတော်ကိုယ်စားလှယ်တွေပေါင်းရင်အများစုနေရာယူထားနိုင်ပါတယ်။လက်ရှိ2008ဖွဲ့စည်းပုံခြေခံဥပဒေအရပြည်နယ်လွှတ်တော်တွေဟာပြည်တော်စုလွှတ်တော်နဲ့မဆိုင်ပဲစည်းကြစီလိုဖြစ်နေတာကြောင့်အဲ့ဒီ NLD လွှမ်းမိုးနိုင်ခြင်းမရှိတဲ့လွှတ်တော်နှစ်ခုရဲ့ဆုံးဖြတ်ချက်တချို့ဟာအငင်းပွားစရာဖြစ်နေပါတယ်။ဥပမာအားဖြင့်ပြည်တော်စုအစင်းကဖွဲ့စည်းထားပြီးကုလသမဂ္ဂအထွေထွေတွေ့မှုချုပ်ဟောင်းမစ္စတာကိုဗီအနန်ခေါင်းဆောင်နဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုရခိုင်ပြည်နယ်လွှတ်တော်ကလက်မခံတဲ့အကြောင်းဆုံးဖြတ်ထားပါတယ်။ဒါနဲ့ပတ်သက်ပြီးပြည်တော်စုအစင်းလွှတ်တော်ကရောပြည်တော်စုအစိုးရကပါတစုံတရာတုံ့ပြန်တာမတွေ့ရပါဘူး။အလားတူရှမ်းပြည်နယ်လွှတ်တော်ကလည်းမြောက်ပိုင်းမဟာမိတ်တိုင်းသာလက်နက်ကိုင်တပ်ဖွဲ့၄ဖွဲ့ကိုမတရားအသိမ်းဖွဲ့တွေအဖြစ်ဆုံးဖြတ်ကြေညာထားပါတယ်။ပြည်တော်စုလွှတ်တော်ပြည်တော်စုအစိုးရရဲ့သဘောထားနဲ့ဆန့်ကျင်တဲ့ရှမ်းပြည်နယ်လွှတ်တော်ရဲ့အဲဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးပြည်တော်စုအစိုးရကရောလွှတ်တော်ဘက်ကပါတစုံတရာမှတ်ချက်ပေးတာမျိုးမတွေ့ရပါဘူး။ဒါတွေကလက်ရှိဖြစ်နေတဲ့အငင်းပွားမှုတွေပါ
။တကယ်တော့ဖွဲ့စည်းပုံခြေခံဥပဒေကိုရေးဆွဲပြင်သုံးလာတာနှစ်ပေါင်း200ကျော်လာပြီဖြစ်တဲ့အမေရိကန်ပြည်ထောင်စုရဲ့ပြည်နယ်တွေမှာလည်းကိုယ်ပိုင်ဖွဲ့စည်းအုပ်ချုပ်ပုံခြေခံဥပဒေတွေရှိကြပါတယ်။ဒါပေမဲ့စိတ်ဝင်စားသူနည်းပါတယ်။အားလုံးအဓိကအာရုံစိုက်ကြတာကတော့ပြည်ထောင်စုဖွဲ့စည်းအုပ်ချုပ်ပုံခြေခံဥပဒေပါ။နောက်ထပ်အာရုံစိုက်ကြတာကတော့ပြည်ထောင်စုအစ်စ်မှအုပ်ချုပ်ရေးဥပဒေပြည့်ရေးနဲ့တရားစီရင်ရေးမန်နိုင်ကြီး၃ရက်ရဲ့လုတ်ပိုင်ခွင့်နဲ့အပြန်အလှန်ထိန်းချုပ်မှုပါပဲ။ဒါအပြင်ပြည်ထောင်စုအစိုးရလုတ်ပိုင်ခွင့်နဲ့ပြည်내အစိုးရတွေရဲ့လုတ်ပိုင်ခွင့်ပြဿနာတွေကိုလည်းစိတ်ဝင်စားကြပါတယ်။လက်ရှိ UPDJC မှာဆွေးနွေးပြီးသဘောတူညီချက်ရသွားတယ်ဆိုတာဟာဖက်ဒရယ်ပြည်ထောင်စုကိုဘယ်နည်းဘယ်ပုံတိဆောက်မယ်ဆိုတဲ့အထက်ကပုံသဏ္ဍာန်တစ်ခုကိုသဘောတူလိုက်တာပါ။တကယ်အနှစ်သာရကိစ္စတွေကိုတော့မဆွေးနွေးရသေးပါဘူး။လက်ရှိဖွဲ့စည်းပုံခြေခံဥပဒေထဲမှာတည်ထောင်စုစနစ်နဲ့ပတ်သက်ရင်အနှစ်သာရမရှိတဲ့အတုအယောင်ပြဋ္ဌာန်းချက်တွေအများကြီးရှိနေပါသေးတယ်။ဥပမာပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်ဖွဲ့စည်းတည်ရှိပုံဖြစ်ပါတယ်။ဒီလွှတ်တော်နှစ်ခုဟာမဲဆန္ဒအနေနဲ့အမတ်အရေးအတွက်တတ်မှတ်ပုံမတူတာကလွဲပြီးတခြားဘာမှကွဲပြားခြားနားမှုမရှိပါဘူး။အမေရိကန်နဲ့နိုင်ငံတချို့မှာလို့ဘယ်လွတ်တော်ဟာဘယ်လိုကိစ္စမျိုးကိုကင်တွယ်ရမယ်ဆိုတာတိတိကျကျသတ်မှတ်ထားတာမရှိပါဘူး။ ဒါကြောင့်လွှတ်တော်နှစ်ခုခွဲထားတာဟာနာမည်ကွဲပြားတာကလွယ်ပြီးဘာမှမထူးဆိုတဲ့သဘောပါပဲ။နောက်တစ်ချက်လွှတ်တော်နှစ်ရဲ့အဆင့်အတန်းဒန်းတူညီမျှတယ်ဆိုတာကလည်းမှန်မှန်ပါဘူး။အမေရိကန်ပြည်ထောင်စုနဲ့လွှတ်တော်နှစ်ရဲ့စနစ်ကျင့်သုံးတဲ့နိုင်ငံတွေမှာဥပဒေတရရဟာလွှတ်တော်နှစ်ရလုံးကတိကျစီသဘောတူမှအတီးဖြစ်တာမျိုးပါ။လက်ရှိမြန်မာဖွဲ့စည်းပုံကတော့အငင်းပွားတာကိုပြည်ထောင်စုလွှတ်တော်လို့ဆိုရဲလွှတ်တော်နှစ်ရပေါင်းပြီးမဲခွဲတဲ့စနစ်လုပ်ထားတာကြောင့်အမက်အရေးအတွက်များတဲ့ပြည်သူလွှတ်တော်ဘက်ကအရေးတာနေတာအထင်ရှားတွေ့နိုင်ပါတယ်။ဒါဟာလက်ရှိဖွဲ့စည်းပုံမှာအနှစ်သာရနဲ့ပတ်သက်တဲ့ကြေတနာတွေအများကြီးရှိနေသေးတာတွေကသာတကားတစ်ခုပါ
။ဘယ်လိုပဲဖြစ်ဖြစ်ပြည်သူလူကရွေးကောက်တင်မြှောက်ထားတဲ့အစိုးရတပ်မတော်နဲ့လက်နက်ကန်တိုင်းသားတွေဟာဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရမှာအရေးပါတဲ့ပုံပန်းတရဆိုင်ရာကိစ္စတွေမှာသဘောတူညီမှုရကြတာကိုတော့ဝမ်းသာကြိုဆိုရမှာဖြစ်ပါတယ်။ဒါပေမဲ့ရှေ့ဆွေးနွေးပွဲတွေမှာတကယ့်ဖက်ဒရယ်ပြည်ထောင်စုအနှစ်သာရနဲ့ဆိုင်တဲ့ပြဿနာတွေစောင့်ကြိုနေပါသေးကြောင်းအဲ့ဒီဖြစ်စဉ်တွေကိုခက်ခက်ခဲခဲဖြတ်သန်းကြရအောင်မှဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်။